အလဲရန်သတင်းမီဒီယာသမားသုံးဦးပေါ်မှာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်900ခါခွေနဲ့ဆွဲဆိုထားတဲ့အမှုကိုရန်ကုန်တိုင်းအစိုးရအဖွဲ့ကရုပ်သိမ်းစွာတင်လိုက်ပါတယ်။သတင်းမီဒီယာကောင်စီနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့လည်းဆိုထားပါတယ်။သတင်းပြေဆောင်ကိုတော့ VOA
သတင်းတောင်မမေခသတင်းပေးပို့ထားပါတယ်။ဒီကနေ့တာဝန်ရှိတဲ့တရားရုံးကအလဲရန်သတင်းသမားတွေရဲ့ရုံးချိန်မှာရန်ကုန်တိုင်းအစိုးရဘက်ကအခုလိုအမှုရုပ်သိမ်းခဲ့တာဖြစ်ပါတယ်။
သတင်းမီဒီယာကောင်စီနဲ့ညှိနှိုင်းဖို့အတွက်အခုလိုရုပ်သိမ်းခဲ့တာဖြစ်တယ်လို့တရားခွင်မှာတင်ကြားကြတော့အလဲရန်သတင်းတောက်တွေရဲ့ရှေ့နေအကျိုးဆောင်ဦးကျင်ကြီးကဆိုပါတယ်။ဒီအလဲရန်ကိစ္စကတော့သူတို့ညွန်ကြားမှုအနေနဲ့ဆက်နှစ်နာရီမှရောက်လာတယ်ဆက်နှစ်နာရီမှရောက်လာပြီးတော့သူကရုပ်သိမ်းစာတစ်ခုတင်တယ်တင်တဲ့အစမှာဘာပါလဲဆိုတော့သတင်းမီဒီယာကောင်စီကိုတိုင်ကြားထားတဲ့အတွက်ကြောင့
အဲ့ဒါကိုတင်တဲ့အခါမှာတရားသူကြီးကအဲ့ဒါကိုနေခြင်းပဲနေ့လယ်နှစ်နာရီမှာနေခြင်းပဲအမိန့်ချပြီးရုပ်သိမ်းဝင်ပေးလိုက်တယ်ပေါ့နော
်အလဲပန်းကြောင့်တဲ့တင်းသမား၃ကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခါနဲ့တရားစွဲဆိုထားမှုကိုရုပ်သိမ်းရန်စောင့်ရက်သွားမယ်လို့မနေ့ကဝန်ကြီးချုပ်ကသတင်းမီဒီယာသမားအချို့နဲ့တွေ့ဆုံချိန်မှာပြောဆိုထားတာရှိပြီးသတင်းမီဒီယာကောင်စီနဲ့ဆက်လက်ညှိနှိုင်းလှုံ့ဆော်သွားမယ်လို့လည်းဆိုထားပါတယ်ဒီပြင်အလဲပန်းမီဒီယာဘက်ကဒီသတင်းမှရင်းမှုအတွက်ပြန်လည်ဖြေရှင်းဖို့လည်းတွက်ဆိုထားကဒီလိုမလုံဆောင်ပေးဘူးဆိုရင်တော့အမှုပြန်လည်လုံဆောင်သွားမယ်လို့လည်းဆိုထားပါတယ်ဒီလိုပြောဆိုထားတဲ့ပေါ်ကာယကံရှင်ဆောင်းပါရှင်တဦးဖြစ်တဲ့ကိုဖြိုးဝေရဲ့သဘောထားကိုမင်းမြန်နာမှာတော့သူက
ကျွန်တော်တို့စကြရတောင်းပန်မယ်ဆိုလို့ရှင်ထောင်တဲ့တော်ဝင်သွားတယ်ဟုတ်လေကျွန်တော်ရှိတောင်းပန်မှာပေါ့ညှိမှာ
အလဲပန်းဂျာနယ်ကအော်တိုဘာ၈ရက်နေ့ကပါလာခဲ့တဲ့အမျိုးဆုံးနေတဲ့73စီဆိုင်တွေပြည်ငွေချေးသူဘယ်သူမှမသိတဲ့ကြောင်းကားနဲ့လူငီပေါက်ပြည်သူရှယ်ယာဆောင်းပါဟာတိုင်းဆိုးရအဖွဲ့ကိုပြည်သူတွေကယုံကြည်မှုပြည့်စည်ပြီးအချင်းချင်းပြည့်စည်တယ်ဆိုတဲ့အချက်နဲ့အလဲပန်းမီဒီယာဂရုမှဆောင်းပါရှင်ဖြိုးဝေအပါအဝင်အယ်ဒီတာချုပ်ကိုကျော်စောလင်းနဲ့တာဝန်ရဲ့အယ်ဒီတာကိုနေကြီးမင်းတို့ကိုတိုင်းဆိုးရအဖွဲ့ကအဆိုးရအဖွဲ့ယုံညှိကြားရင်းမှုဥအောင်ကျော်ခိုင်ကပုံမှန်905ခါနဲ့တရားဆွဲဆိုခဲ့တာဖြစ်ပါတယ်။အမှုတိုင်ကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတော်တမန်ရုံးဘက်ကစာနယ်ဇင်းကောင်စီနဲ့ညှိနှိုင်းလုပ်ဖို့ရန်ကုန်တိုင်းအစိုးရဘက်ကညွှန်ကြားခဲ့ရပါတယ်။ဒီလိုညွှန်ကြားချက်ထုတ်ပေါ်ခဲ့ပြီးနောက်မှာတော့ပြီးခဲ့တဲ့ရုံးချိန်မှာအလဲပန်းသတင်းမီဒီယာသမားတွေကိုအမှတ်ကန်ပေးခဲ့တာဖြစ်ပြီးဒီကနေ့ရုံးချိန်မှာတော့အမှုကိုပိတ်သိမ်းပေးခဲ့တာဖြစ်ပါတယ်ရှင်။
ဒီလိုရဲ့သတင်းနောက်မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။